တရုတ်နိုင်ငံရှီဂျန်းဒေသထွက်ချီထဲရီနဲ့ထုတ်လုပ်ထားတဲ့ကုန်ပစ္စည်းတချို့ဒါမှမဟုတ်ကုန်ပစ္စည်းအလုံးကိုတားမြစ်ပိတ်ပင်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကစဉ်းစားနေတယ်ဆိုပြီး The New York Times သတင်းစာကြီးကအင်္ဂါနေ့မှဖော်ပြလိုက်ပါတယ်ရှင်ဂျန်းဒေသမှာအတင်းအကျပ်အလုပ်ခိုင်းစေမှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့သတင်းတွေထွက်လာချိန်မှာဒီဖော်ပြချက်ထွက်ပေါ်လာတာပါဒီကိစ္စနဲ့နှိစက်တဲ့လူ3ဦးစီကရတဲ့တရင်အရာအစောဆုံးအင်္ဂါနေ့လောက်မှာအမေရိကန်ကကန့်သက်တားမြစ်မှုတွေချမှတ်နိုင်တယ်လို့လည်း The New York Times သတင်းစာကဖော်ပြပါဗျ။အထူးသဖြင့်ဝီဂါမွတ်စလင်တွေနဲ့ကာဇက်လူနည်းစုတွေအများအပြားရှိတဲ့ရှီဂျန်းဒေသကလူအတော်များများဟာစစ်ရုံအလုပ်ရုံတွေ၊ဝါဆိုက်ခင်းတွေနဲ့အထက်အလိတ်စစ်ရုံတွေအပြင်မြို့ရဲကအစ်စ်နိုင်အလုပ်တွေမှာလုပ်ကိုင်းဖို့ဘလို့ခိုင်းစေခံရတယ်လဲဆိုတဲ့လေ့လာထားတဲ့အစီအစဉ်ခါစားအကြောင်းကိုလည်းဖော်ပြထားပါဗျ။ကဘာတဝမ်းကနမကြီးတစိအဝတ်စားထုတ်လုပ်သူအတော်များများကရှီချန်းဒေတာထွက်ဝါနဲ့အထက်အလိတ်တွေကိုအဓိကအသုံးပြုနေကြတာပါအမေရိကန်ရဲ့ကသက်တားမြစ်ချက်အရာတရုတ်နိုင်ငံရဲ့အဓိကအဝတ်စားကုမ္ပဏီတွေကိုအထိနာစေလိမ့်မယ်လို့လည်းဒီနယူးယောက်တိုင်းသတင်းစာကြီးကဖော်ပြထားပါတယ်